မြန်မာနိုင်ငံကိုလူသားစာနာမှုအကူအညီပေးကိစ္စဆွေးနွေးဖို့ရှင်းတော်ဆနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားဝန်ကြီးတွေနောက်လာမှစီဝေးကြမယ်လို့အာဆီယံရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဒီကနေ့ပြောပါတယ်အာဆီယံနိုင်ငံသားဝန်ကြီးအစည်းအဝေးကိုဒီလတွင်ကျင်းပဖို့အစောပိုင်းကစီစဉ်ခဲ့ပေမဲ့ဝန်ကြီးတို့ကတက်ရောက်ဖို့အခက်အခဲရှိတယ်လို့ပြောခဲ့ကြတာကြောင့်အစည်းအဝေးကိုရွှေ့ဆိုင်းထားတာပါအခုတော့ဖေဖော်ဝါရီ16ရက်နေ့18ရက်နေ့တွေမှာကျင်းပဖို့စီစဉ်ထားပါတယ်အာဆီယံဒုကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးဖရော့ဆိုခွန်းမြန်မာနိုင်ငံကိုသွားဖို့ပြင်ဆင်နေတယ်လို့လည်းကမ္ဘောဒီးယားနိုင်ငံသားဌာနရဲ့ဒီကနေ့ရွှေ့ဆိုင်တဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဝန်ကြီးဆိုခွန်းရဲ့အဓိကဦးစားပေးလုပ်ငန်းတွေကအားလုံးသဘောတူထားတဲ့၅ချက်ပါပုံသဘောတူညီချက်ကိုအကောင့်ထဲပုံရိပ်ပြပြီးအာဆီယံနိုင်ငံသားဝန်ကြီးတွေရဲ့လာမယ့်အစည်းအဝေးမှာဆွေးနွေးတော့မှာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံသားဌာနထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာရေးအာဆီယံဒုကိုယ်စားလှယ်ဖြစ်မြန်မာနိုင်ငံကိုပထမဆုံးချိန်သွားရောက်မဲ့ဝန်ကြီးဆိုခွန်းရဲ့ခီးစဉ်နဲ့ပတ်သက်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းဆွေးနွေးခဲ့တယ်ဆိုတာကမ္ဘောဒီးယားနိုင်ငံသားဌာနထုတ်ပြန်ချက်အရသိရပါတယ်။ဒီခီးစဉ်ဟာတိုက်ရိုက်သက်ဆိုင်သူအားလုံးကြားဆွေးနွေးညှိနှိုင်းမှုဖြစ်လာအောင်ဂျာဝင်စစ်ဆက်ပေးဖို့နဲ့မြန်မာနိုင်ငံမှာလူသားစာနာမှုအကူအညီအလိုအဆုံးသူတွေအတွက်အကူအညီတွေအန်ဒရီကင်းကင်းနဲ့အမြန်ဆုံးပေးနိုင်အောင်လုပ်ဖို့ဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံသားဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။